2023ခုနှစ်ထဲမှာမြန်မာအပါဝင်ကမ္ဘာတဝှမ်းမှာကျန်းမာရေးဆောက်ရှောက်မှုစနစ်အဖွဲ့အစည်းတွေပေါ်အကြမ်းဖက်ခံရမှုဒါမှမဟုတ်ဖျက်ဆီးခံရမှု2562ခုအထိဖြစ်ခဲ့ပြီးဒါဟာ2022ခုနှစ်ထဲစာရင်အကျဉ်းကြီး900မြင့်တက်လာတာဖြစ်ပါတယ်။ရာခိုင်နှုန်းနဲ့ဆိုရင်25ရာခိုင်နှုန်းအထိတိုးလာကြောင်းလေလာမှတ်တမ်းပြုစုထားတဲ့အစိုးရကစားတစ်တဆောင်ကဗိုလ်တော်မြင့်ကပြောတာပါ။အာဖဂန်နစ္စတန်နဲ့အစ္စရေးသိမ်းပိုက်ထားတဲ့ပါလက်စတိုင်းနယ်မြေတွေထဲမှာကျမရေဝန်ထမ်းဖမ်းဆီးခံမှုတိုးလာနေပြီးမြန်မာမှာဆိုရင်အမြင့်ဆုံးအဆင့်ဖြစ်နေတယ်လို့ဆိုပါတယ်။ဒါကြောင့်မြန်မာအပါအဝင်နိုင်ငံတကာကကျူးလွန်သူတွေကိုလက်နက်တွေပိတ်ပင်ဖို့လည်းအဲ့ဒီမှာတောင်းဆိုထားပါတယ်။ဒီထုတ်ပြန်ချက်ကိုပြည်ပကတွေအတွင်းကျမရေကဏ္ဍအကောင်အဝေးပေးဆိုင်ရာညွန်ပေါင်းမာမိတ်အဖွဲ့ SHCC နဲ့ SHCC ရဲ့ဦးဆောင်ကော်မတီအဖွဲ့ဝင်ဖြစ်တဲ့လူ့အခွင့်အရေးဆိုင်ရာသမားတော်များအဖွဲ့ PHRO ကထုတ်ပြန်တာပါ။ဒီထဲမှာဂါဇာနဲ့ဆူဒန်နိုင်ငံတွေကပြည်ပကအစ်တတွေနဲ့တူမြန်မာ၊ယူကရိန်းနဲ့ဟေတီနိုင်ငံတွေမှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတာကျမရေးဆောက်ရှောက်မှုစနစ်ပေါ်ပြင်းပြင်းထန်ထန်အကြမ်းဖက်ခံနေရတယ်လို့ဖော်ပြထားပါတယ်။မြန်မာနဲ့ဆီးရီးယားနိုင်ငံတွေမှာဆိုရင်ဆေးရုံတွေကိုလေကြောင်းကနေတိုက်ခိုက်ခံရမှုတွေဆက်လက်ဖြစ်ပွားနေတယ်လို့လည်းဖော်ပြထားပါတယ်များ။